COVID-19 ရောဂါက digital စနစ်အသွင်ကူးပြောင်းရေးအရှိန်ဟုန်မြင့်လှုပ်ဆောင်ဖို့လိုအပ်နေတာကိုမိမောင်းထိုးဖော်ပြနေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းအများစုမှာ digital အသွင်ကူးပြောင်းရေးနောက်ကျကျန်ရနေစေဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ
်ဒေသတွင်းနိုင်ငံအများစုအနေနဲ့ digital စီးပွားရေးစနစ်ကိုကူးပြောင်းနေကြပြီဖြစ်ပေမဲ့ကျမတို့ရဲ့အသေးစားအငယ်စားနဲ့အလားစားစီးပွားရေးလုပ်ငန်းအများစုကတော့နောက်ကျကျန်ရခဲ့နေစေပဲဖြစ်ပါတယ်ဒါကြောင့်မြန်မာအသေးစားအငယ်စားနဲ့လဆာစီးပွားရေးလုပ်ငန်းတွေအနေနဲ့ digital နည်းပညာတွေအသုံးပြုပြီးနိုင်ငံတကာကိုလုပ်ငန်းတွေချဲ့ထွင်သွားကြဖို့လည်းတိုက်တွန်းပြောကြားလိုပါတယ
်မြန်မာနိုင်ငံမှာ digital အသွင်ကူးပြောင်းရေးအရှိန်မြှင့်လှုပ်ဆောင်ဖို့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီဇင်ဘာလ20ရက်နေ့ကကျင်းပတဲ့မြန်မာနိုင်ငံကုန်သင်များနဲ့ဆက်မလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCA ရဲ့တက်ပတ်တဲ့အသင်းသားဆောင်ကြီးအစည်းအဝေးမှာဗီဒီယိုကတစ်စိမ့်မင်းကုန်းပြောတိုက်တွန်းသွားတာဖြစ်ပါတယ်ကယောဂါကြောင့်စိတ်ကောင်းမှုတွေကြုံတွေ့နေရပြီမဲ့လေမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလားအလာကောင်းတွေရှိနေတော့မယ်လို့လည်းဒေါက်တာဆန်းစုကြည်ကပြောပါရယ်အဲ့ဒီအစည်းအဝေးမှာပဲ UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းကကယောဂါကြောင့်စီးပွားရေးထိခိုက်မှုနိုင်ငံအသီးသီးမှာရှိနေပြီမဲ့မြန်မာနိုင်ငံကတော့အခြေအနေကောင်းတစ်ခုကိုထိန်းထားနိုင်တယ်လို့ပြောပါရယ်မြန်မာနိုင်ငံရဲ့ဒီနေ့စီးပွားရေးတိုးတက်မှုနှုန်းကတိတက်သမ800ခန်းတုံးပဲရှိမှာဖြစ်ပေမဲ့2021ခုနှစ်မှာ600ခန်းတုံးရှိမှာဖြစ်ကြောင်းအရှာဖွံ့ဖြိုးရေးဘဏ် ADB ရဲ့အစည်းအဝေးကိုကိုကပြောကြားတော့ပါရယ်ခင်ဗျာ